မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာအသေ935ဦးထပ်မံတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကကြေညာခဲ့တာကြောင့်ကူးစက်သူဆွေးဆွေးပေါင်း 9,829 ဦးရှိသွားပြီဖြစ်ပါတယ်။ဓာတ်ခွဲနမူနာဆွေးဆွေးပေါင်း 3,980 ခုဆက်ဆေးခဲ့တဲ့ထဲကအခုလိုလူနာအသေ930ကျော်ကိုထပ်မံတွေ့ရှိခဲ့တာပါ။သေဆုံးသူ3ယောက်လည်းထပ်တိုးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ September 24ရက်နေ့မနေ့ညနေပိုင်းထုတ်ပြန်ကြမှာပါရှိပါတယ်။သေဆုံးသူတွေဟာအသက်60ကျော်နဲ့80ကျော်အရွယ်တွေဖြစ်ကြပြီးသုံးစလုံးရန်ကုန်အစိုးရကြီးတွေမှာကုသမှုခံယူခဲ့ကြသူတွေဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ133ယောက်ရှိပြီဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ကြေညာရောဂါကူးစက်ခံရကြောင်းအတည်ပြုထားခဲ့သူလူနာ8900နီးပါးတွေကဆေးရုံမှာဆင်းခွင့်ရသူက1100နီးပါးရှိပါတယ်။ COVID-19 ကူးစက်မှုနောက်အများဆုံးဖြစ်နေတဲ့ရန်ကုန်မြို့မှာတော့ဒီမနီတိုင်းရေးစတေးအထုံးအမိတ်ကိုထုတ်ပြန်သားစေဖြစ်ပါတယ်။ဒါကြောင့်ရန်ကုန်တိုင်းတဲကပြည်သူ9,000ဝန်းကျင်ရဲ့နေ့စဉ်စားတောက်ရေးပြည်လျောင်းစားနပ်ရိက္ခာကိုအချိုးကျကွာရန်စနစ်ရုရှားနဲ့ဖြတ်ဝင်နိုင်ဖို့အစိုးရကပြင်ဆင်နေပါတယ်။စက်တင်ဘာလ20ရက်နေ့ကမှထုတ်ပြန်ခဲ့တဲ့စတေးအထုံးအမိတ်ရဲ့ထိရောက်မှုကအနည်းဆုံးနှစ်ပတ်အကြာမှာတည်တာတဲ့ရလာထွက်ပေါ်လာမှာဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်။